စကိုင်းတိုင်းဒေသကြီးကလေးမြို့နယ်ထဲမှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တို့ကြားမနေ့ကနေပြီးတော့ဒီကနေ့အထိတိုက်ပွဲဆက်ပြီးဖြစ်နေတယ်လို့ PDF အဖွဲ့ဝင်တွေကပြောပါတယ်ဒီလိုတိုက်ပွဲဖြစ်နေတာကြောင့်ဒေသခံရွာသားတွေလည်းဘေးလွတ်ရာကိုတိတ်ဆောင်နေကြရပါတယ်ဒီကြောင့် VOA သတင်းတောင်နိုင်ကွင်းအိမ်ကသတင်းပေးပို့ထားတာနားဆင်ပါရှင်
တိရခန်ကာကွယ်ရေး PDF ဖွဲ့နဲ့စစ်သားကြားစစ်ရေးတင်းမာနေတဲ့ကလေးမြို့နယ်မှာမနေ့ကဇူလိုင်လ15ရက်နေ့ကနေဒီကနေ့အထိအရှိစီးရွာဘက်မှာစိုက်ပွဲဖြစ်နေတယ်လို့ကလေးမြို့ PDF ဖွဲ့ဝင်တူကပြောပါတယ
်ဟုတ်ကဲ့ကအခုလည်းဖြစ်နေရတယ်စိုက်ပွဲအချိန်ကတော့မနေ့9နာရီခွဲတည်းကနေဖြစ်နေတာအခုချိန်ကြီးဖြစ်နေတယ်တို့ကလက်နက်ကြီးတင်အားများနေတယ်ရှေ့စီးမှာလည်းရှိမနေ့ကကျွန်တော်တို့ဒီနေ့အထိဖြစ်နေတော့ကြမနေ့ကလည်း10နာရီလောက်ကနေကျွန်တော်စပစ်တာည9နာရီခွဲတည်းကတို့ကရွာထဲမှာကျွန်တော်တို့ကရွာပြန်နေတို့ကိုဆွတ်လို့မရအောင်ဝိုင်းထားတာ
ဒီကနေ့လည်းမနေ့အစောပိုင်းကနေညနေ6နာရီကျော်ထိတိုက်ပွဲဖြစ်နေသေးပါ။နေ့ရက်ဆက်တိုက်ဖြစ်တဲ့တိုက်ပွဲမှာနှစ်ဖက်စီကံမှုရှိနေတယ်လို့ကလေးမျိုး PDF ဖွဲ့ဝင်ကဆက်ပြောပါတယ်
။ကျွန်တော်တို့ဘက်ကတော့ဦးကဗနေတယောက်ခေါင်းထိရယ်ကြတော့မကြသေးကြ။အရေးပေါ်တင်လာရတယ်။မိုင်းအစားလေးဒီမှန်တာ900လောက်ရှိတယ်။မနေ့က4ယောက်ကြတယ်ကြ။တို့ဘက်ကတော့ဒီနေ့8ယောက်9ယောက်လောက်တော့ကြသွားတယ်။မနေ့ကတော့18ယောက်ကျော်ကြတယ်။
ဒီဖြစ်တဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ကထိခိုက်မှုများတယ်လို့ကလေးမျိုး PDF ဖွဲ့တွေကပြောပေမဲ့တိကျတိမပြုတ်နိုင်သေးပါဘူးအရှိစီးရတိုက်ပွဲတွေကြောင့်ဒေသခံရွာသားတွေလည်းဘေးလွတ်ရာသိမ်းရှောင်နေရတယ်လို့ရွာသားတို့ကပြောပါတယ
်ဒေသခံရွာသားတွေကအကုန်ထွက်ပြေးကြတယ်အရှိတောင်မှတော့မှအကုန်ပုံနေကြပြီတို့ရောမှမရှိဘူးတရားနာမကြတော့ဘူးလေတော့နိုင်တဲ့လူတွေလည်းကြာရင်ကြာမှာဆက်တော့ခက်ခဲမှာပေါ့
လက်ရှိကလေးမျိုးနယ်မှာစစ်ကောင်စီတပ်နဲ့ PDF ဖွဲ့တို့ကြားမကြာခဏပစ်ကတ်တိုက်ခိုက်နေတယ်လို့ COVID-19 ရောဂါကလည်းကူးစက်သေဆုံးမှုနှုန်းများပြားနေတာကြောင့်မြို့ခံတွေအနေနဲ့ပိုပြီးစိုးရိမ်နေကြပါတယ
်။အချိန်တော့ကောင်းတော့မဟုတ်ဘူးဗျ။အကြောင်းရင်းနဲ့နေတာပေါ့။ကျွန်တော်ကလည်းပတ်ကြတော့အကောင်လုံးပေါ့မဖြစ်တဲ့နေရာဖြစ်တဲ့နေရာပေါ့။ COVID နဲ့ဘယ်မှပြလို့မရ။တော့ခက်ချင်းနေတာ
PDF ဖွဲ့စဉ်နဲ့ဖြစ်ပေါ်ခဲ့တဲ့အခြေစည်းရွာပဲစိုက်ပွဲရှိနေတဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးစစ်ကောင်စီပိုင်းမီဒီယာတွေမှာတော့ CRVH NUG နဲ့ PDF ဖွဲ့တွေကလည်းအစိုးရအုပ်ချုပ်မှုရန်ရာပြတ်ပြားစေဖို့ရည်ရွယ်ချက်နဲ့ CRVH နဲ့ NUG ဖွဲ့တို့ရဲ့စေကိုင်းမှုနဲ့ဖ ্লাই မြုပ်နဲ့ပြည်သူ့လွတ်တော်ကုစလေဟောင်းဦးအောင်ကျော်ကျော်ဦးအပါဝင် NLD ပါတီထောက်ခံအားပေးသူတွေကိုလက်နက်ဖောက်ခွေရေးပစ္စည်းတွေနဲ့သူဇူလိုင်လ10ရက်နေ့မှာဖမ်းဆီးရမိတယ်လို့ဖော်ပြထားပါတယ်။ပြည်မဲ့ပြည်သူတွေကိုတလန်လို့ဆွဆွဲတပ်ဖြတ်တာသာတင်ကြောင်းတွေပါဝင်အစိုးရပိုင်းအဆောက်အုံတွေကိုမီးရှို့ဖျက်ဆီးတာစတဲ့ဖောက်ခွေရေးလုပ်ငန်းတွေကိုလှုပ်ဆောင်နေလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကနေသတင်းလက်ဥမှုရယူပြီးဖော်ထုတ်ဖန်ဆီးနိုင်ဖို့လိုအပ်တဲ့လုံခြုံရေးလုပ်ငန်းတွေကိုအထူးကြမ်းမတ်ဆောင်ရွက်နေတယ်လို့လည်းမနေ့ကရက်စွဲနဲ့စစ်ကောင်စီပိုင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဒါ့အပြင်ကရင်ပြည်နယ်မြောက်ပိုင်းဘက်မှာအမျိုးသား၄ဦးအမျိုးသမီး၂ဦးတို့ကိုကြည်စံနဲ့သနတ်တွေရန်ကျူးတွေအဝေးထိန်းဒရုန်းရင်တွေလက်လုံမိုင်းလောက်ရမှာသုံးတဲ့ဆက်ဆက်ပစ္စည်းတွေနဲ့အတူဆွန်လကုံပိုင်းမှာဖမ်းမိခဲ့တယ်လို့လဲစစ်ကောင်စီကလည်းမလေးကရက်ဆွဲနဲ့ထုတ်ပြန်ထားပါတယ်ခင်ဗျာ